မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့လူခွေချိုးဖောက်မှုတွေမတော်မတရားပြုမှုတွေနဲ့တခြားနိုင်ငံတကာဥပဒေချိုးဖောက်မှုတွေအပေါ်ဥရောပသမဂ္ဂကရှုတ်ချလိုက်ပြီးဒါဝင်ရှိသူတွေကိုအရေးယူဖို့တောင်းဆိုလိုက်ပါတယ်ဒီလိုအခြေအနေမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ဟာမြန်မာအရေးမှာအလွန်အရေးပါပါတယ်လို့ဥရောပသမဂ္ဂ EU ကပြောပါတယ်အတဲအားမှာစစ်သားစုဆောင်တင်ဗလိုဖန်စီညင်ပတ်နှိမ့်ဆက်တပ်ဖြတ်ဒါပေနိုင်ငံတော်မှာဖြစ်နေတယ်လို့လဲကုလသမဂ္ဂလူခွေရေးမဟာမင်းကြီးရဲ့အစင်ကားစားကိုပဲ့တင်ထကြိုဆိုလိုက်တဲ့အကြောင်း EU ကတနင်္လာနေ့ကြေညာချက်မှာပြောပါတယ်။ဖန်စီခါရစဉ်လူ1853ဦးသေဆုံးခဲ့ပြီးအဲ့ဒီအထက်မှာကလေး88ယောက်နဲ့အမျိုးသမီး125ယောက်ပေါဝင်ကြောင်းအစင်ကားစားမှာပေါ်ပြထားတာတဲ့တကယ်ဖြစ်တာတွေကပူကောင်းပူတိုင်းပါတယ်လို့လဲ EU ကြေညာချက်ကဆိုပါတယ်။ပတိပခရဲ့တံခိုးရောဟင်ဂျာနဲ့လူနည်းစုတွေဆက်လက်ခံနေကြရတယ်လို့လည်း EU ကပြောပါတယ်။စစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်အရသာအနည်းဆုံး 9,350 သေဆုံးခဲ့ပြီးလူ3,316ရောင်းနေကြရပါတယ်။မြန်မာနိုင်ငံမှာလူရေတဝက်ကျော်ကဆင်းရဲမှုသတ်မှတ်ချက်အောက်မှာနေထိုင်နေကြရတယ်လို့ကုလသမဂ္ဂအစိုးရကပြောပါတယ်။